ဗြိတိန်နိုင်ငံမှာစနေနေ့ကလူခဏဦးတေဆုံးပြီး50လောက်ဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုဖြစ်ပွားခဲ့ပေမဲ့အာဏာပိုင်တွေကလုံခြုံရေးအဆင့်ကိုမမြင့်တင်ပဲဒုတိယအဆင့်မှာပဲဆက်ပြီးထားထားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်ဖွဲ့ဟာကနေဒါဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်နဲ့တနင်္လာနေ့ညမှာပဲကနေဒါနိုင်ငံကိုချစ်ကြည်ခီစတင်ထွက်ခွာသွားပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်ခွန်နေ။
ကောင်းပါပြီရှင်အခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးမြန်မာနဲ့နယ်စပ်ထိုင်းနိုင်ငံမဲဆောက်မြို့ကကုန်တင်ကတစဉ်တိမ်မောက်ရွာကနေမြန်မာအလုသမား20ဝန်းကျင်ထိန်းသိမ်းခံထားရပါတယ
်စီတာနဲ့ပလိတ်တဲ့သူတို့လည်းအဲ့ဒီအလုသမားလေးအားလုံးပေါ့နော်သူကဝိုင်းထားလိုက်လို့ပေါ့နော်အဲလူကုန်ကိုပြမကြောက်တော့ပေါ့အဲ့ဒ
ီထိုင်းနိုင်ငံသားတဦးရဲ့ပြောပြချက်နဲ့တူအခြေအနေပြေဆုံးကိုထုတ်လွှင့်ပေးသွားမှာပါအဲ့ဒီနောက်တနင်္လာနေ့မနက်ခင်းတိုင်းနှာစင်နေကြမြန်မာရေးစွန်းတွေကမှာတော့မြန်မာလူငယ်တွေကိုကိုကိုယုံကြည်မှုရှိလောက်အောင်ပညာရေးစနစ်ကနေပြုထောင်ပေးဖို့အကြံပြုထားတဲ့တက်တက်စာတရုတ်ဆောင်တစ်တယောက်ရဲ့နဲ့ဘူယိုရီတွေ့ဆုံမေးမြန်းခန်းကိုနှာစင်ရပါမယ်ရှင်ဒုတိယပိုင်းအစီအစဉ်မှာတော့မြန်မာပြည်ကပေးစာနဲ့ပြည်တွင်းသတင်းသုံးသပ်ချက်တွေအပြင်ကမ္ဘာတစ်လွှားကထူးခြားဆန်းပြတဲ့သတင်းအစုံလင်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးဆန်းမိုးဝေတို့ကကြီးညာပါမယ်ရှင်
ဗြိတိန်နိုင်ငံမှာစနေနေ့ကခဏဦးတည်ဆုံးပြီးလူ50လောက်ဒဏ်ရာရခဲ့တဲ့လန်ဒန်တံတားနဲ့ဘိုရိုစီတိုက်ခိုက်ခံရမှုတွေရှိခဲ့ပေမဲ့အကြမ်းဖက်ချင်းချမှုအနေနဲ့အဆင့်ကိုပြန်ပြီးမတိုးပဲဒုတိယအဆင့်ဖြစ်တဲ့ severe အဆင့်မှာပဲဆက်ပြီးထားရှိပါတယ်။လန်ဒန်တံတားဘော်ကလူသွားလမ်းမှာအလုံးပိတ်ဗန်ကားတစ်စီးကလမ်းဘော်ကလူတွေကိုဝင်တိုက်ခဲ့ပြီးကားဘော်ပါသူတွေကတံတားနားကဈေးထဲမှာတွေ့တဲ့လူကိုဓာတ်နဲ့လိုက်ပြီးထိုးခဲ့တာဖြစ်ပါတယ်။အခင်းဖြစ်ပွားမှုကြောင့်လူခဏဦးတည်ဆုံးခဲ့ရပြီး48ဦးဒဏ်ရာရတယ်လို့လန်ဒန်ရဲကပြောပါတယ်။တိုက်ခိုက်ခဲ့သူ၃ဦးစလုံးကိုရဲတွေကပြစ်တက်ခဲ့တာဖြစ်ပြီးသူတို့ဟာနောက်ွယ်ကနေကြိုးကင်သူမရှိကြောင်းရဲတွေကယုံကြည်တဲ့အတွက်အကြမ်းဖက်အနေနဲ့ချင်းချောက်မှုအဆင့်ကိုအမြင့်ဆုံးစစ်ဖြစ်တဲ့ critical အဆင့်ကိုမတိုးခဲ့ဘူးလို့ပြည်ထရေးဝန်ကြီး Amber Rudd ကတနင်္လာနေ့မှာပြောပါတယ်။မေလ22ရက်နေ့က Manchester အားကစားရုံမှာ American Pop အဆိုတော်Ariana Grande ရဲ့ဂီတဖျော်ဖြေမှုပြီးအသေးခံဘုံခွက်တိုက်ခိုက်မှုကြောင့်ရှာဖွေစုံစမ်းမှုတွေလုပ်နေစဉ်အတွက်မှာဗြိတိန်နိုင်ငံမှာတပတ်ကြာလုံခြုံရေးအဆင့်ကိုအမြင့်ဆုံးဖြစ်ပြထမ်းခဲ့တာဖြစ်ပါတယ်။ဗြိတိန်ဝန်ကြီးချုပ် Theresa May ကလန်ဒန်တံတားနဲ့ Borussia တိုက်ခိုက်မှုအပါအဝင်ပြီးခဲ့တဲ့3လအတွင်းဗြိတိန်နိုင်ငံမှာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှု3ချိန်ဖြစ်ခဲ့တာဟာ Islam အစွန်းရောက်မကောင်းစုဝါအတွေးခေါ်ကနေပောက်ဖွားတာလို့တနင်္လာနေ့မှာပြောပါတယ်။နိုင်ငံတွင်းအကြမ်းဖက်ဝါဒကိုလက်သင့်ခံမှာမဟုတ်တဲ့အတွက်လူမှုဝန်ဆောင်မှုပြန်လူမှုတိုင်းဝန်းတစ်ခုလုံးမှာပါအစွန်းရောက်ဝါဒကိုဖော်ထုတ်ချေမှုမှုလို့ကြောင်းနဲ့ဒါရီဆက်ရှိဖို့မလိုတော့ဘူးလို့လည်းပြောပါတယ်။စနေနေ့တိုက်ခိုက်မှုကမန်ချက်စတာကလူ22ဦးတေဆုံးခဲ့တဲ့တိုက်ခိုက်မှုနဲ့ရောမတ်လဝက်စ်မင်စတာတံတားဘော်ကတိုက်ခိုက်မှုနဲ့ပါဆက်ဆက်မှုရှိဖို့မရဘူးလို့လည်းဝန်ကြီးချုပ်မေကပြောပါတယ်။ဒါပေမဲ့အကြမ်းဖက်ဝါဒကလည်းအကြမ်းဖက်ဝါဒကိုမွေးဖွားပေးတာမို့တယောက်လုံးကြီးကိုနောက်တယောက်ကပုံတူကူးချနေတာလို့ပြောပါတယ်။စနေနေ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေအများဆုံးလှုပ်ဆောင်နေတာဖြစ်ပြီးတနင်္လာနေ့မနေ့ပိုင်းကလန်ဒန်အရှေ့ပိုင်းမှာဝင်ရောက်စီးနှင်းမှုတွေကလည်းလူပေါင်း12ယောက်ကိုဖမ်းဆီးခဲ့တယ်လို့အကြမ်းဖက်နှိမ်နင်းအဖွဲ့အရာရှိတွေကပြောပါတယ်။